Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။အမေရိကန်ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီတွင်သမ္မတနောက်ပနာမရွေးချယ်ပွဲတွေကိုနေဗားနားပြည်နယ်မှာဂျိုတင်မဲတွေပေးနေကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုအောင်အောင်နဲ့ချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာတော့COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပါပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုလိုက်ပါတယ်
ဒီမှာရတဲ့ကိုင်းကူမာရီမှာဒီ COVID-19 ဗိုင်းရပ်စ်ကိုရှိရှိလို့ဆင်းနိုင်ဖြစ်ပါတယ်။ဆက်ကြည့်တဲ့အခါမှာကျွန်တော်တို့နိုင်ငံမှာဆက်စပ်
ဒုတိယညင်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောပြသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အစိုးရတက်တဲ့ရခိုင်တိုင်းသားနဲ့နှက်ကင်တက်တို့ကြားတိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်မှာတော့သတင်းနှစ်ပတ်အတွင်းမှာစစ်ဘေးဒုက္ခသည်4000နီးပါးထွက်ပြေးနေကြရပါတယ်။နောက်ဒီစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေကဖျက်တောက်ခံထားရတဲ့အင်တာနက်ပြန်ပြီးတော့ဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲကဒီကနေ့တောင်းဆိုလိုက်ပါတယ်။စီးရဲတင်မာမှုတွေရှိလာနေတဲ့တက်မတော်နဲ့ကရင်မျိုးသားစီယုတ် KNU တို့ချားမှာတော့ဆွေးနွေးပွဲမကြခင်ကျင်းပနိုင်မယ့်အလားအလာရှိပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားချင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တနင်္လာနေ့ညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးသေဆုံးသူ1800နီးပါးရှိပြီလို့တရုတ်ကျွမ်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုစတင်တဲ့ဟူဘေးပြည်နယ်မှာဒီကနေ့သေဆုံးသူက100ကျော်ရှိပါတယ်။ပိုးကူးစက်နေသူတွေ၊ရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းဟူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာပါတယ်။တရုတ်နိုင်ငံပြင်ပမှာပိုးကူးစက်သူအများဆုံးတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါတယ်။အဲ့ဒီ Diamond Princess တင်မောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစင်းနဲ့ကဲထုတ်ခဲ့ပါတယ်။အဲ့ဒီခီးသည်တွေက14ရက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပေမဲ့ရောဂါလက္ခဏာတွေမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပြီးတခြားခီးသည်တွေနဲ့တီးခြားခွဲထားခဲ့ပါတယ်။ဒါပေမဲ့တင်မောပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုတော့ California နဲ့ Texas ပြည်နယ်တွေက၄ရက်စခန်းနှစ်ခုမှာ14ရက်တီးခြားခွဲစောင့်ကြည့်မှာဖြစ်ပါတယ်။Diamond Princess ဇန်ခန်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးစက်သူ69ယောက်ကိုဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူဟာ454ယောက်ရှိသွားပါပြီ။အဲ့ဒီတင်မောကြီးပေါ်မှာရှိနေတဲ့ Australia နိုင်ငံသားတွေကိုကဲထုတ်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ Canada, Italy, South Korea နဲ့ Hong Kong ကလည်းသူတို့နိုင်ငံသားတွေကိုတင်မောပေါ်ကနေကဲထုတ်ဖို့ပြင်ဆင်နေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိနေကြဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်စေဖို့အတွက်အမေရိကန်နဲ့ညီညွတ်ရေးသဘောတူညီချက်တရက်ကိုနိုင်ငံတကာသက်သေတွေရှိထားပြီးဒီလမကုန်ခင်လက်မှတ်ရေးထိုးနိုင်ဖို့တာလီဘန်အဖွဲ့ကအစဉ်သင့်ရှိနေပုံရပါတယ်။အမေရိကန်နဲ့တာလီဘန်စစ်ဆင်ညီနိုင်သူတွေကြားဆက်ရှိလာကြဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ကာတာနိုင်ငံမြို့တော်ဒိုဟာမှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူထားတဲ့အကြောင်းတာလီဘန်အဖွဲ့အကြီးအကဲခေါင်းဆောင်တဦးကတာလီဘန်နေထောက်ခံတဲ့သတင်းဌာနတစ်ခုကိုပြောဆိုခဲ့တာပါ။တာလီဘန်စစ်ဆေးညှိနှိုင်းရေးအဖွဲ့ရဲ့အဓိကအဖွဲ့ဝင်တယောက်ဖြစ်တဲ့အဗ်ဒူဆလမ်ဟနာဖီနဲ့ဒိုဟာမြို့မှာခြေစိုက်တဲ့သူ့ရဲ့ရုံးအနေနဲ့လက်မှတ်ရေးထိုးဖို့နေအတိအကျကိုတော့ထုတ်ဖော်မပြောသေးပါဘူး။တာလီဘန်အဖွဲ့နဲ့နှီးစက်တဲ့သတင်းရင်းမြစ်တွေအရတော့ဒီလ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်ပြီးတော့ဒီပွဲမှာအာဖဂန်အင်မီဂျင်နိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂလူမျိုးရေးကောင်စီအစ္စလာမစ်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU ဖွဲ့တွေကတပ်သေးတွေဖြစ်တက်ရောက်ကြပါမယ်။ဒီသဘောတူညီချက်လက်မှတ်ရေးထိုးပြီးတာနဲ့အမေရိကန်နဲ့အာဖဂန်ဆိုရုကဒီဖမ်းဆီးထားတဲ့တာလီဘန်တပုံ9000ကိုပြန်လွှတ်ပေးရမှာဖြစ်ပြီးတော့တာလီဘန်တွေဘက်ကလည်းသူတို့ဖမ်းထားတဲ့လူ1000ကိုပြန်လွှတ်ပေးရမှာပါ
။ဆီးရီးယားနိုင်ငံအလက်ပိုမြို့အနောက်မြောက်ပိုင်းကရွာပေါင်း1200ကျော်ကို12ရွာကျော်ကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီလို့ Syria စစ်တပ်ကပြောပါရယ်။ Syria ပြည်တွင်းစစ်ပွဲအစောပိုင်းကာလကလေးကတပုံတွေသိမ်းပိုက်ထားခဲ့တဲ့ဒေသကိုအစိုးရတပ်တွေဘက်ကပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေကြမှာပဲ။အခုလိုပြန်လည်သိမ်းပိုက်နိုင်ခဲ့တာပါ။အိနီချင်း Idlib နယ်တွေကခန်ရှိခုံးမြို့နာကရွာတော်တော်များများကိုလည်းသမရဘာရှာ El Assad ကိုတစ်ဆာခံတဲ့တပ်တွေကသိမ်းယူနိုင်ခဲ့တယ်လို့ဒေသရင်းသတင်းစင်းမြစ်တွေကပြောပါရယ်။ဒီနေ့ကနေနေတော့ကဆီးရီးယားအစိုးရတပ်တွေနဲ့တပုံတွေဂျီဟတ်စစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွတွေနဲ့ တိုက်ပွဲပြင်းထန်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာဆီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်။နိုင်ငံတကာတခြားလက်နက်ကိုင်အဖွဲ့အားလုံးကိုအကြမ်းဖက်အဖွဲ့တွေလို့ပြောနေတဲ့ဆီးရီးယားဆိုရဘက်ကတော့အလက်ပိုအနောက်မြောက်ပိုင်းနဲ့အစ်လစ်နယ်နေရာတော်တော်များများမှာအကြမ်းဖက်အဖွဲ့တွေနဲ့တိုက်ပွဲမှာဆိုရတပ်တွေဘက်ကမြင်းမြန်ဆန်ဆန်ရှေ့တိုးထိုးစစ်ဆင်နိုင်ခဲ့တယ်လို့အဆိုရပို တိုက်ပွဲတွေဖြစ်ပွားတာဖြစ်ပါတယ
်။အမေရိကန်နဲ့ဥရောပတို့ကြားတည်ရှိတဲ့ဆက်ဆံရေး Transatlantic Relationship လက်လော့ချင်နေတဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားသဘောထားအမြင်မတူညီမှုတွေထင်ထင်ရှားရှားရှိနေတာကိုဂျာမနီနိုင်ငံမှာကျင်းပနေတဲ့မြူနစ်လူညွေးဆိုင်ညီလာခံမှာတွေ့မြင်ခဲ့ကြရပါတယ်။အဲ့ဒီညီလာခံကိုကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးရေးကောင်ဆောင်ရာနဲ့ချီတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာမနီသမ္မတ Frank Walter Steinmeier ကဒီညီလာခံအဖွဲ့မင်ကွန်းပြောတဲ့အခါမှာအမေရိကန်နိုင်ငံဟာနိုင်ငံကအတိုင်းဝိုင်း International Community ဆိုတဲ့အယူအဆကိုငြင်းဆိုနေတယ်လို့ဆွဆဲလိုက်တယ်လို့ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုအန္တရာယ်ကိုလည်းသတိပေးပြကြခဲ့ပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့နိုင်ငံခြားရေးဝန်ကြီး Mike Pompeo ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နဲ့ဥရောပကြားဆန်ရေးအဖူးအထစ်ဖြစ်နေတယ်ဆိုတော့ကိုလက်မခံမဲ့ငြင်းဆိုခဲ့ပါရယ်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကဒီဆက်ဆံရေးအဖို့ချက်ရှိနေတယ်လို့ပြောတာဟာလက်ရှိအမှန်တရားကိုထင်ရှားခြင်းမရှိကြောင်းနဲ့အဲ့ဒီဆက်ဆံရေးပြီးဆုံးသွားပြီလို့ပြောတာဟာချက်ကားပြောနေတာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ဒီလိုအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့လာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဒေါင်းတို့မျိုးဆက်တန်တဲ့အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုနောက်ထပ်၆လထောင်ဒဏ်ချခဲ့တဲ့အပေါ် Amnesty International အဖွဲ့ကကြေညာချက်ထုတ်ပြန်ပြီးတော့သူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့နောက်ထပ်တရားစွဲခံရတဲ့ဒေါင်းတို့မျိုးဆက်တန်တဲ့အဖွဲ့ဝင်၇ယောက်ထဲက၃ယောက်ကိုဘုရားဆောင်မျိုးနဲ့တရားရုံးကအလုံးနဲ့ထောင်ဒဏ်ချလထပ်မခဲ့တာပါ။မြန်မာနိုင်ငံမှာကောင်းမွန်တဲ့အနာဂတ်ရရှိဖို့ဖျော်ဖြေကြတဲ့လူငယ်တွေအခုလိုမျိုးတရားစွဲခံထောင်ဒဏ်ချခံရတာကိုကြီးကြီးအဖြစ်မြန်မာစစ်တပ်ကအညှို့အထဆောင်ရွက်နေတယ်ဆိုတာပြသနေတယ်လို့ Amnesty International ရဲ့ဒေသဆိုင်ရာညွှန်မှု Nicholas Bagelin ကပြောပါတယ်။အာဏာပိုင်တွေဟာလူငယ်တွေတရော်တင်ပြတဲ့အခြေအနေတွေကိုစဉ်းစားမဲ့အစားသူတို့ကိုအပြစ်ပေးနေတယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးပြစ်ဒဏ်တွေကိုပယ်ဖြတ်တင့်တယ်လို့ဖန်ဆီးထားတဲ့တန်ကျပ်အဖွဲ့ဝင်အလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်ဆွဲချက်တွေအလုံးကိုပြန်ရုပ်သိမ်းပေးဖို့အတွက်လည်း AI အဖွဲ့ကတောင်းဆိုပါတယ်ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာလွန်အောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအပြည့်အဝကာကွယ်ပြီးဒီခွင့်ရတဲ့အတွက်အတားအဆီးဖြစ်နေတဲ့ဥပဒေတွေကိုရုပ်သိမ်းဒါမှမဟုတ်ပြင်ဆင်တင့်တယ်လို့ Amnesty International အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ကောင်းတို့မျိုးဆက်တန်ကြပ်အဖွဲ့တန်ကြပ်ထိုးရာနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကျယ်ပြက်စင်မှုပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးတို့နဲ့စစ်တပ်ကတရားစွဲထားတာပါအမှုစုစုပေါင်းရှင်းမှုရှိပြီးတော့လောလောဆယ်အထိအမှု၄မှုကိုမျိုးနယ်တရားရုံးတွေကအပြစ်ရှိတယ်လို့ဆုံးဖြတ်ကအလုံးနဲ့ထောင်ဒဏ်တွေအတီးတီးချမှတ်နေတာဖြစ်ပါတယ်
အမေရိကန်ပြည်သူ့စုမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲကြရင်လက်ရှိ Republican သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြန်မှုအတွက် Democratic Party ကသမ္မတလောင်းရွေးချယ်ပွဲကိုကျင်းပနေကြမှာဒီလ22ရက်နေ့နီဗာရာပြည်နယ်မှာကျင်းပမယ့်ပနားမရွေးကောက်ပွဲအတွက်ကြိုတင်မဲတွေစပနေပါပြီ။နီဗာရာပြည်နယ်မှာဒီလိုကြိုတင်မဲခွင့်ပြုတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ကြိုတင်မဲပေးမယ့်ရက်ကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့ထိသတ်မှတ်ထားပြီးပနားမရွေးကောက်ပွဲကိုတော့နီဗာရာပြည်နယ်တော်ဝန်စနေနေ့မှာကျင်းပမှာပါ။ဒီဘာသာပြည်နယ်ဟာလူမျိုးရေးအရာကွဲပြားမှုတွေတည်တည်တသာရှိနေတဲ့ဒေသဖြစ်တာမို့ဒီမိုကရက်တစ်ပါတီသမ္မတလောင်းရှင်ပြန်သူတွေအတွက်လူမျိုးစုံမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကန့်ကွက်မှုတွေကိုပထမဆုံးရင်ဆိုင်ရမယ့်နေရာလည်းဖြစ်ပါတယ်။ဒီဘာသာဟာအစောပိုင်းပနမယူကောက်ပွဲတွေကျင်းပခဲ့တဲ့အိုင်အိုဝါနဲ့နယူးဟမ်ပ်ရှယ်ပြည်နယ်တွေလိုလူမျိုးအများကြီးကြီးစိုးတဲ့ပြည်နယ်မဟုတ်ပဲလက်တင်နယ်ဝါတွေအာဖရိကနယ်ဝါတွေအများပြားရှိတဲ့ပြည်နယ်တခုဟာအစောပိုင်းကျင်းပပြီးစီးခဲ့တဲ့ပါတီရင်းသမ္မတလောင်းရွေးပွဲတွေမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်တူအဖြစ်ကြွေးကြော်ထားတဲ့ဗမာပြည်နယ်တက်လို့တော်မှန်ဘာနီဆန်နတ်ကဒီလူထောက်ခံမဲ့အများဆုံးရထားပြီးတော့အခုလာမဲ့နီဗာဒါရွေးကောက်ပွဲမှာလည်းအနိုင်ရပွဲရှိကြောင်းရွေးကောက်ပွဲမှာတိုင်ငယ်လူလူစစ်တမ်းတွေအများသိရပါရခင်ဗျာ
အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်းတရားတထောင်ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ် Nanga yi ajan bi hao le phit de Roger Stone atwe thong than ajan pyu che ko tiya yi thana ga pyan le pyin sin ga bi de naw Republican asoya let that yo Democrat asoya let that ma ba ta win thai ga ja de tiya yi win dan ne asoya shin ni ha 1100 jaw ga khu lo taung so lai ja da ba let si tiya yi thana ma ta win than ni ja de ri a ni ne le che wet ne ma ni nyut de lou ya de song tiya twei ga yi tiya yi thana song sa yi mu chung ne lwet daw ko tin pya ja bo tu lo ga tai twin ga ba de 2016 သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့စုံစမ်းမှုအတွင်းလွှတ်တော်ကိုလိန်ညာမှုတပ်သေးထွက်ဆိုမဲ့သူတွေကိုတားဆီးနှောက်ယှက်မှုတို့နဲ့အပြစ်ရှိကြောင်းတွေးရှိထားတဲ့ရော့ဂျာဆုံအတွက်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့မူလကအကြံပြုထားတာပါဒါပေမဲ့တရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကထောင်ဒဏ်အကြံပြုချက်ကိုရှော့ချခဲ့တာပါဒါကြောင့်တရားမှုကိုကင်တွယ်နေတဲ့အစိုးရရှိနေ4ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတဲ့အပြင်တယောက်ကတရားရေးဌာနကနေပါနှုတ်ထွက်သွားပါတယ်အခုလိုထောင်ဒဏ်အကြံပြုချက်တွေကိုပြင်ဆင်တဲ့အတွက်ရှေ့နေချုပ်ဝီလျံဘားကိုသမ္မတထရမ့်က Twitter ပေါ်မှာချီးကျူးပါတယ်ဝီလျံဘားကတော့ဒီအမှုအတွက်သမ္မတကတစုံတရာခိုင်းစေညွှန်ကြားခြင်းမရှိဘူးလို့ ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်
ဩစတြေးလျနိုင်ငံမှာတော်မီရမုံငွေဂီတဖျော်ဖြေပွဲတစ်ခုကိုမနေ့တနင်္ဂနွေနေ့ကဆစ်ဒနီမြို့မှာကျင်းပခဲ့ပါတယ်။ဒီဖျော်ဖြေပွဲမှာပြည်တွင်းပြည်ပကဂီတအနုပညာရှင်တွေပါဝင်ပြီးတော့လူပေါင်း 9,000 လောက်တက်ရောက်အားပေးခဲ့ကြပါတယ်။ပွဲမှာဩစတြေးလျရုပ်ရှင်နဲ့ဟာသာတရုတ်ဆောင်စာရေးဆရာစီလစ်ဘာဘာကအစီအစဉ်မှုဖြစ်ဆောင်ရွက်ပါတယ်။ဒီပွဲမှာအဲလစ်ကူပါ၊အိုလီဗီယာနျူတန်ဂျွန်နဲ့အဲလန်နိုင်ငံကအကျော်မော်ရူနန်ခီတီနိုလိုနာမည်ကျော်အနုပညာရှင်တွေကလာပြီးတော့ဖျော်ဖြေခဲ့ကြတာပါ။ဒီပွဲကရတဲ့ငွေတွေကိုတော်မီကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့ဒေသတွေကြီးလက်မိသက်ဌာနတွေနဲ့တိရစ္ဆာန်ပြည်စုဆောင်ဆောင်ရေးအဖွဲ့တွေကိုပေးလှူသွားဖို့စီစဉ်ထားပါတယ်။ဩစတြေးလျမှာပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့လောင်တဲ့တော်မီတွေကြောင့်မြေကပေါင်း29တန်းကျော်မီးလောင်ပျက်စီးခဲ့ပါတယ်။ New South Wales ပြည်နယ်မှာမီးကြောင့်အနည်းဆုံး33ယောက်သေဆုံးခဲ့တယ်လို့တော်ရိုင်းတိရစ္ဆာန်တန်းချီပြီးတော့လည်းသေဆုံးခဲ့ရပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာနားဆင်နိုင်ကြပါရှင်အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာတော့ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်။လူနာတွေစီကတက်ခွဲနမူနာတွေကိုရယူပြီးတော့ရောဂါပိုးရှိမရှိဆိုတာကို NHM ကနေစစ်ဆေးတဲ့ရလဒ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းတက်ခွဲခန့်နေစီဟာရလဒ်ဟာကိုက်ညီမှုရှိတာကိုလည်းတွေ့ရပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်။
COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုမြန်မာနိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာစတင်စစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒီမှာလည်းတက်ခွဲနမူနာတွေမှာဒီ COVID-19 ဗိုင်းရပ်စ်ကိုရှိမရှိတယ်လို့စစ်ဆေးနိုင်ဖြစ်ပါတယ်။စစ်ဆေးတဲ့အခါမှာကျွန်တော်တို့မြန်မာတွေစစ်ဆေးတယ်လို့ပဲကွာကျွန်တော်ဒီမှာကြည့်ရောဂါဆက်ချက်တဲ့ထိုင်းနိုင်ငံ NHM မှာတခါတော့ပြေဖို့ပြီးစစ်ဆေးတာရှိပါတယ်။အဲ့ဒီရရတဲ့အဖြေလေးအရဆိုရင်ကိုက်ညီမှုရှိတာအတွေ့ရပါတယ်။ဒါကတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံဒီရှင်းနေတဲ့လောက်တော့ဒီအောင်မြင်မှုပဲဖြစ်ပါတယ်
။ COVID-19 တန်မြာနဲ့စောင့်ကြည့်လူနာတွေရဲ့တက်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရင်းညွှန်းတက်ခွဲခန့်တွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့တက်ခွဲခန့်စီကိုသာပေးပို့ပြီးအတည်ပြုချက်ရယူခဲ့တာပါ။ဒါပေမဲ့မနေ့ကစောင့်ကြည့်လူနာ2ဦးရဲ့ယောဂရှိမရှိတက်ခွဲအဖြစ်မှာရင်းညွှန်းတက်ခွဲကစီကရလနဲ့ NHL ကရလအတူတူဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။အခုလိုမြန်မာနိုင်ငံက NHL မှာစစ်ဆေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေလိုအပ်တဲ့တက်ခွဲပစ္စည်းတွေကိုလက်ခံရရှိပြီးလူနာတွေရဲ့တက်ခွဲနမူနာတွေမှာ COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုရင်းညွှန်းတက်ခွဲကနေတပြိုင်တည်းစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 တန်မြာလူနာမတွေ့ရှိသေးပေစောင့်ကြည့်လူနာကတော့10ဦးရှိပြီးအဲ့ဒီထဲက2ဦးမှာရောဂါပိုးမရှိကြောင်းမနေ့ကဖေဖော်ဝါရီလ16ရက်ညပိုင်းမှာရင်းညွှန်းတက်ခွဲခန့်ကပြန်ရှားလာတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုလက်ရှိမှာတော့เนาะကျွန်တော်တို့ညမှာဆန်ရဲလို့တွေ့ရှိတယ်မရှိသေးပါဘူးဒီနေ့ကများသည့်ဆိုလို့ရှိရတော့ဒီမှာစိတ်ကို ဆွေးဥပဒေမှာဆက်ပြီးတော့စောင့်ကြည့်ခုတော့ပြေးနေပါတယ်သူတို့ကလည်းနေပြီးတော့တကွဲနမူနာတွေလည်းကျွန်တော်တို့မှာဆိုလို့ရှိရင်ဒေါက်တာဆက်ကိုပြေးပြတဲ့အခါဒီလောက်ဆိုလို့ရှိရင်အဖြစ်ပြန်လာပါတယ်မိုင်းဆက်ပြတဲ့စိတ်ရောအဲ့တော့36နှစ်ရဲ့မျိုးသားတူနဲ့မျိုးကုန်းမျိုးနဲ့ဆိုရင်အဲ့27နှစ်ရဲ့မျိုးသမီးတူဒီလိုပါမူတာမဟုတ်ရတဲ့ခွဲချီလို့မှာဆိုလို့ရှိရင် COVID-19 ဗိုင်းရပ်စ်ရောဂါကိုမရှိပါကြောင်းဆိုပြီးတော့သူကမနည်းမနည်းပိုင်းမှာပြန်လာတဲ့အခါပျက်ပြတာရှိပြီးဖြစ်ပါတယ်
။ကျန်ရှိနေသေးတဲ့လူနာ၈ဦးတဲကမန္တလေးပြည်သူစေယုံကြီးကအသက်24နှစ်အရွယ်အမျိုးသားလာရှုမျိုးနဲ့စေယုံကအသက်18နှစ်အရွယ်အမျိုးသမီးတောင်သာမျိုးနဲ့စေယုံကအသက်38နှစ်အရွယ်အမျိုးသားမြသားမျိုးနယ်စေယုံကအသက်18နှစ်အရွယ်အမျိုးသားနဲ့အသက်34နှစ်အရွယ်အမျိုးသားသူတို့၅ဦးရဲ့တခွဲရလက်အဖြေကိုစောင့်နေပြီးလာရှုံမျိုးနယ်စေယုံကအသက်40အရွယ်အမျိုးသားဝေပါကီအထူးကုစေယုံကအသက်38နှစ်အရွယ်အမျိုးသားနဲ့49နှစ်အရွယ်အမျိုးသားသူတို့၃ဦးရဲ့တခွဲနမူနာတွေကိုတော့ရည်ညွှန်းတခွဲခန်းစီပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်မြန်မာနိုင်ငံမှာ COVID-19 ရှိမရှိစစ်ဆေးလာနိုင်မယ်မယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရင်းညွှန်းတက်ခွဲကန်းစီကိုတော့လူနာတွေရဲ့တက်ခွဲနမူနာတွေကိုပေးပို့ပြီးသူတို့ရဲ့ရလက်ကိုသာအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလူထုထက်တဲ့နေရာတွေကိုရှောင်ကြဉ်ပြီးလက်ကိုစနစ်တကျမကြခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အတွက်လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။ COVID-19 ကူးစက်ခံရသူဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံမှာအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်မွားလာတဲ့ဒီ virus ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ်။
မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစီးရဲအခြေအနေတွေသတင်းကိုတင်ဆက်ပေးခြင်းပါတယ်။မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားကတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရေသေးတောင်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရသေးတော်မျိုးနယ်တွင်မှာဖေဖော်ဝါရီလအစပိုင်းကစတင်ပြီးဆိုရတန်နေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေတင်းထိုင်နေတာကြောင့်ကျွော်ပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာရသေးတော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တက်ကျိုးနေတယ်ခင်ဗျာ။ဟွာရော့သွားလို့ဆိုတာမရှိဘူး။နေတိုင်းလို့လို့တိုးနေတယ်။ဥမာတချို့ရွာတွေမှာဆိုရင်လူ၁၀ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်။အဲ၄-၅ယောက်ရှိတဲ့ရွာမှာဆိုတော့မှဒီလူ၁၀ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များသွားပြီခင်ဗျာ။အများကြီးခက်ခဲရှိရခင်ဗျာ။အခုပထမကျတော့ကျွန်တော်တို့ဘုံကျောင်းလေးမှာထားရပေါ့နော်။နောက်ကျတော့ဘုံကျောင်းဝင်းလေးမှာဒီလူကိုတလပက်လေးနဲ့မိုးကလေးနဲ့လှုပ်ထားတယ်။နောက်ကျတော့အဲ့ဒီဟာကိုတော့မှကျွန်တော်တို့လူလုံးမပေးနိုင်တော့ဘူး။ဟွာတော်တော်လေးများလာတဲ့ခါကျတော့လေကျွန်တော်မထိနိုင်မဲ့ဒိနေဖြစ်လာတယ်ခင်ဗျာ။ဒုက္ခသင်နေထားတာလေ။အခုဆိုရင်ဒီကျွန်တော်တို့ဇုံးရင်တာကကျဲမာရေပေါ့နော်တစုံတစ်ခုခုဒီကျဲမာရေဒီကုစေဟိုယောဂလိုပုံစံမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးညာတော်တော်လေးအနေရှိနေနေထားပါပဲ
ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရသေးတော်မျိုးနေအောင်မေကုန်းချေရွာကထွက်ပြေးလာတဲ့သူတွေဟာနေကြရမရှိကြကြောင်းနေကြီးပေါ်မှာစက်ကူကြတဲ့ခင်းပြီးအဲ့နေကြရတယ်လို့ရသေးတော်မျိုးပေါ်ကစစ်ဆောင်တူကပြောပါတယ
်ညာတော့အမို့ရေကာရင်မရှိတာအဲ့တော့ဒီကျဲမာရေနဲ့ပတ်သက်ပြီးတော့အင်တာတွေမလို့ဆိုတာလေဟောကဲကျွန်တော်တို့ကဒီစက်ကူကြတော့မရှိမှာပြန်ပြီးတော့အင်းရတယ်မလို့ဆက်ဒီမလေးမလုံတော့ဘူးအေးတော့အေးတယ်ဗျာ
ရသေးတော်မျိုးနေမှာဖေဖော်ဝါရီလအတွင်းဆိုရတက်နေအဖွဲ့တို့တိုက်ပွဲတွေရခိုင်ကထက်ပြင်းထန်နေပြီးချေဘောင်၄၀ကျော်လောက်ကဒေသခံ4000နီးပါးဟာနှိစရဆင်မျိုးတွေနဲ့ရသေးတော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်မင်းပြမျိုးနေနဲ့လင်းမိုင်လောက်ဝေးတဲ့ဖောက်ပြော်ကျွော်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံချေရွာတော်တွေဟာနှိစရကိုထွက်ပြေးတော့ကြတယ်လို့ချေရွာတွင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်မင်းပြမျိုးနဲ့ဖောက်ပြော်ကြေးွာကဒေသခံတွေများစုဟာနှိစက်အဘေးလွတ်ရာတွေကိုထွက်ပြေးတော့ကြပေမဲ့မအေးမြန်တွေကတော့သူ့မှာတော့ဆရာနေရာလေးမရှိသလိုမတန်ဆွန်းဖက်ခင်ကိုပြုစုနေရတာကြောင့်ကြေးွာတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။ဒီရကုန်းလုံးထွက်ပြေးနေတဲ့တခြားရောကျမတို့ကလည်းတော့ဆရာနေရာမရှိတော့ခြေမျိုးတွေမရှိတော့ဘူးလား။အိမ်မှာပြုတ်ခဲ့ပြီးနေရ။ကျော်ရင်းမှာခွန်ကျေလောက်ကျန်တယ်အကွင့်ဖြစ်ဖို့စတဲ့တော့ရှိပေးတယ
်။ရခိုင်မြောက်ပိုင်းမှာစစ်ဆောင်တွေများလာတာနဲ့အများစားဝတ်နေရတဲ့အပြင်တောက်တုံးရေရှားပါးရေပြဿနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ်
။တောင်မင်္ဂလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်။မကြမ်းတဲ့တော့လူတို့ကတောက်ရေရောတုံးရေရောအခက်အခဲတွေ့နေကြတာဖြစ်တယ်။နောက်ပြီးတော့မှဒ
ဒီလိုမှာဝင်ရောက်ကလေးတွေဝင်ရောက်ပါသိနိုင်ရှိနေပေါ့နော်ချက်ခိုင်မြောက်ပိုင်းမှာရှိတဲ့ကျေးရွာတွေမှာရေကန်တွေရှိပေမဲ့ကျေးရွာတွေမှာရွာသားတဲ့အချိန်စေဘေးဆောင်ဥယျာဉ်တွေလည်းတိုးလာနေတာကြောင့်အခုလိုတောက်တုံးရေရှားပါးလေးပြဿနာတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့လည်းသူကစကြောပါတယ်ချက်ခိုင်မြောက်ပိုင်းမှာဆိုရတန်းရဲ့ဖွေလို့ဟာလက်ရှိရှင်ဒီတိုက်ပွဲတွေပြင်းထန်နေတယ်လို
ောက်ဒုက္ခတွေရဲ့အခြေအနေကိုသက်နိုင်ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့အင်တာနက်ဖြတ်တောက်ခံရတဲ့အပေါ်မှာပြန်ဖွင့်ပေးဖို့တောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်တွေကရှစ်မြို့နယ်နောက်ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအဖြတ်တောက်ခံထားရတဲ့အင်တာနက်ဆက်သွယ်မှုကိုပြန်ပြီးတော့မှဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအင်တာနက်ပိတ်ခံလိုက်ရပြီးတဲ့နောက်ပိုင်းမှာရင်းဆိုင်တိုက်ပွဲတွေကပိုပြီးတော့များလာတယ်လို့လူခွေချိုးဖောက်မှုတွေလည်းပိုပြီးတော့တိုးလာတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ခွန်းအင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်နဲ့ချင်းပြည်နယ်တွေတွင်တိုက်ပွဲဖြစ်ပွားရာဒေသတွေမှာအင်တာနက်ဖြတ်တောက်ခံရပြီးနောက်မှာလူခုရေးချိုးပေါမှုတွေတိုးလာနေတာကြောင့်ပြန်လည်ဖွင့်ပေးဖို့အခုလိုတောင်းဆိုတာဖြစ်ကြောင်းရခိုင်လူမှုဖွဲ့စည်းတွေရဲ့ပြောခွင့်ရဝန်လက်ဖောင်ဒေးရှင်းရဲ့တရိုက်တာခိုင်ကောင်းဆန်ကပြောပါတယ
်လက်ရှိရခိုင်ပြည်မှာအင်တာနက်ပိတ်ဆို့မှုရောက်လူတွေရဲ့ဘဝလုံခြုံမှုတွေစာဝတ်နေရေးနောက်တစ်ခါပြည်နယ်ရေးကျန်းမာရေးဆုံးရှုံးမှုတွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ဒီအင်တာနက်ပိတ်တဲ့မုန်းကပေါ်လေကျွန်တော်တို့ဒီခါဒီမှာလူခွင့်ရရှိပေါက်တယ်တို့အစိုးရအနေနဲ့ဝန်ခံနေတာဖြစ်တယ်အဲ့ဒါဒီကြောင့်ဒီစစ်ဘေးတင်းနဲ့ကလေးတွေနောက်တစ်ခါဒီကြာရတဲ့လူတွေနောက်ဒီကြာတဲ့ဒီဟာကြီးကိုဒီကျွန်တော်တို့ဒီအစိုးရအနေနဲ့နာနဲ့ပြန်ဖွင့်ပေးဖို့ပေါ်လေကျွန်တော်တို့တောင်းဆိုရတာဖြစ်ပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့တနစ်ကျော်တိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်သောရတိတ်တောင်ပုံရွှန်ကြောက်တော်မင်းပြားမြေပုံမြောက်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုပထမကြိမ်ဖြတ်တောက်ခဲ့ပါတယ်ဒီထဲဘူတီတောင်မောင်သောရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာ3ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်လှစ်ပေးပေမဲ့ဖေဖော်ဝါရီလ3ရက်နေ့မှာဒုတိယကြိမ်ပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်အခုလိုအင်တာနက်ပိတ်ပင်ခံရပြီးမှတိုက်ပွဲတွေပိုပြင်းထန်လာတယ်လို့လူခုရေးချိုးဖောက်မှုတွေကလည်းပိုများလာတယ်လို့ခိုင်ကောင်းဆန်ကပြောပါတယ
်အင်တာနက်ချုပ်ပြီးပြီးတဲ့နောက်ပိုင်းမှာကျတော့လူခုရေးချိုးဖောက်မှုပိုများလာတယ်တိုက်ပွဲတွေပေါ်လေတိုက်ပွဲတွေပြင်းထန်လာတာလေကျွန်တော်တို့ကြုံတွေ့နေရပါတယ
်ဒီဖေဖော်ဝါရီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလေးငယ်ပါဝင်အယက်သားတေဆုံးသူ9ဦးထိရှိလာပြီးတန်ရာရသူကလည်း60လောက်ထိဖြစ်လာနေတာပါရခိုင်ပြည်နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့မှာအင်တာနက်ဖြတ်တောက်တာနဲ့ပတ်သက်ပြီးအရဖွဲ့ဖွဲ့စည်းတွေကန့်ကွက်နေတဲ့ပုံမှာသဘောထားသိရှိဖို့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကတော့ပြည်နယ်အစိုးရအနေနဲ့ဝင်ရောက်ပြောပိုင်ခွင့်မရှိဘူးလို့ပြောပါတယ်
။ကျွန်တော်ပြည်နယ်အစိုးရအနေနဲ့အင်တာနက်ဖြတ်တောက်ခြင်းနဲ့ဖြတ်တောက်ခြင်းပေါ်မှာပြောလို့မရဘူးဆိုတော့ဝင်ရောက်ပြီးတော့ပြောပိုင်ခွင့်ကျွန်တော်မရှိတဲ့အခြေအနေတော့အကျောင်းရခက်တဲ့ internet line jump from device ဒီပေါ်မှာတော့ကျွန်တော်တို့ကတဘောသားပြီးပေါ်တော့ခက်တဲ့
စည်ရေးသိမ်းမှမှုဖြစ်ပွားနေတဲ့ data အတွင်း internet line ဖြတ်တောက်မှုဟာ data အတွင်းအခြေအနေကိုပုံပြီးဆိုးလာစေတယ်လို့ရတိတော်မျိုးနဲ့လူမှုကွန်ရက်ရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
် internet ပိတ်ချတော့အဖက်ဖက်ကပုံပြီးဆိုးသွားတယ်စစ်တပ်ဖက်ကဝင်ပုံပြီးတော့အလုံးလုံးလို့ရအောင်အမောင်းချထားရတယ်ပုံပြီးတော့တူသွားတယ်ကျွန်တော်တို့အခုစိုက်ပွဲကအများကြီးပုံပုံပြီးတော့ဖြစ်လာတယ်လေအဲဒီမှာမလိုလားတဲ့ကရှိလာမယ်လူအခုရေချိုးပေါက်တာရှိလာမယ်တကယ်အမောင်းချတာလို့ဖြစ်ပါဘူ
းလက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပြည်ပကဖြစ်စဉ်တွင်ရခိုင်ပြည်နယ်မှာစစ်ချောင်းဥယျာဉ်1000ကျော်တိုးလာနေတယ်လို့ချင်းပြည်နယ်ပလောဝမြို့နယ်မှာလည်းစစ်ချောင်းဥယျာဉ်4000လောက်ရှိနေပါတယ်ဒီစစ်ချောင်းတွေကိုအကူအညီပေးဆောင်ဖို့တရင်ချက်လက်မရရှိတာကြောင့်အကူအညီပေးရေးမှာခက်တွေ့နေတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်စီရေးပဋိပက္ခဒေသတွေမှာအင်တာနက်ဖြတ်တောက်ယူနဲ့ငြိမ်းချမ်းရေးဖော်ဆောင်လို့မရကြအောင်အစိုးရနဲ့ရခိုင်လက်နက်ကိုင်အေတို့ကြားစကဝိုင်းဖော်ဆောင်ပြီးငြိမ်းချမ်းရေးတည်ဆောက်ရမှာဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတွေကိုရပ်တန့်ကြဖို့ရခိုင်လူမှုအဖွဲ့အစည်းတွေပါဝင်ကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်အရဖွဲ့အဖွဲ့အစည်း105ဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံနဲ့ပြန်ပြီးတော့မှစီးရေးတင်မာနေတဲ့စစ်တပ်တို့ကြားမှာငြိမ်းချမ်းရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီအပိုင်းနေအတွင်းမှာပဲစီးရေးတင်မာမှုတွေရှိလာနေတဲ့ မြန်မာတက်မတော်နယ်ကရင်မျိုးသားအစည်းအရုံး KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုလာမယ့်ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိနေပါတယ်ဒီဆွေးနွေးပွဲကတော့ကြန့်ကြာနေတဲ့တနိုင်ငံလုံးပြည်ခတ်တိုက်ခိုက်မှုဆိုင်ရာပြည်ခတ်ရဲစေး MCA စာချုပ်ပါအချက်တွေကိုဆွေးနွေးအကောင့်ထဲပေါ်ဖို့ဖြစ်ပါတယ်ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စီးရဲတက်မှမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ညဉ့်ပိုင်းလုပ်ငန်းရှင်တွေပြန်လည်စတင်ဖို့အတွက်စူအာနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြာညနေဆောင်ရွက်နေခြင်းပါပဲတမ်ဘရော်နဲ့
ဒီလိုတင်းမာနေချိန်မှာနှစ်ဖက်တက်တွေကြားတွဲဆုံဆွေးနွေးဖို့ရှိနေကြောင်းPNU ရဲ့အထွေထွေအတွင်းမှုဘရိုစောထားတော်မူကပြောပါတယ်အန်စီရဲ့ခန်းဆောင်ခန်းလေးကိစ္စဆိုတော့အဲ့ဒီခန်းဆောင်ခန်းလေးကိုကျွန်တော်တို့ဘယ်လိုအခြေခံချပြီးတော့ဆွေးနွေးရမှာလဲအမှားဒါတွေကလက်မှတ်ထိုးပြီးဆက်လေးအတွင်းမှာလုပ်အောင်ပဲကိစ္စတည်းဒါပေမဲ့အခုပါကျွန်တော်တို့ဒါဆွေးနွေးဖို့အတွက်
process ဆွေးနွေးရဆင်မှာရှိနေတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်NCA ရဲ့အခန်း၃ဟာထိတ်တဲ့ရင်ဆိုင်မှုတွေရှောက်ရှားနိုင်ရေးအတွက်တက်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်ရေးအကြတားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်းလေးမှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာစီမင်းစည်းကမ်းစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်တိုက်ခိုက်မ Jama, Maja Kana, Siji Ya, Tidwe Muri, Piara, Lutunda Dari, Shine Bade. Dia Bindwin, Pabon Kay, Dringa, Yuadi Choku, Demro Baga, Lena Jina Dika Dajo, Didagan Yuadari, Jane Chibi, Dishon Niade Lule, Bruce Otaru Muga, Bio Bade.
Yacha, Yachaku, Muria, Tinida, Lukane, Tolu, Chiba. Tudo!
ကျွန်တော်ရွာသားတွေလည်းကြီးတယ်အဲ့လိုမျိုးအဲ့တော့ရွာသားတွေလည်းကြီးတယ်အိုင်ဒီဘီဖြစ်တဲ့ပြန်ဖြစ်တာပါဗျာလက်ရှိစီရင်တဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်ဒရိမန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခရွ ကျွန်မရဲ့နင်းလန်းကိုသူလည်းကြကြအောင်လိုက်နေကိုယ်ကကြကြအောင်လိုက်အဲအဲ့ဒါကိုလိုက်လံချပြင်တော့ဒါမလိုလားအဲ့တဲ့ပြဿနာတွေကမရှိဘူးလို့ဒီလိုပဲသုံးတာပေါ့နော်တွေ့ရင်တော့အရှင်ပြင်နိုင်ဖို့ရှိတယ်သူသူချင်းကင်းနေယူပေါ့နော်စီရီတင်မမှုတွေဟာဘကိုတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတွေရှိနေပြီပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာန appointed KNU Baga, Duogata, Bruce Ogwe to win Gonzon Airport, Sunri Jama, Pipare. Asuya Ye, and Yuga Piana Timia Yene, Ninjayan Boho Tana, Duogata, Pidongzu Shinejo, Utuntun Une, Dudia Bodoji, Yabiru, Usone appointed, NCA Lemba Yetu Tare, Diana Lenagai, Aporia, Gozle Apoeha, NCA Sajoba, Akan Tong Le Chaudogo, Dila Sichau Yenegani Sabi, Tongyeja, Sunri Nebade.
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ
တက်တက်ရောက်သတင်းလောအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒီဝေးမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ ဒီစီစဉ်ကိုမနေ့၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝတ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါ။မြမတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ဒီနယ်တစ်ခုနဲ့တစ်ခုအသွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်။ဒီလိုထိန်းချုပ်ထားတော့
ဒါကတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်လိုက်တဲ့အတွက်မြမနယ်ဆက်ကကုန်သွယ်ရေးအခြေအနေစီးပွားရေးကဏ္ဍမှာတင်ပြထားတာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဒီနောက်ပိုင်းမှာလည်းဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဦးဆုံးအပတ်စဉ်ကဏ္ဍတွေကမြမတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းပြည်ပခီးသွားတွေအသွာအလာများသလိုမြန်မာဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားကြတဲ့ကြိုက်ထီးဥစည်းတော်ရှိရာတောင်ပေါ်မှာတော့အနေနဲ့ရက်ရက်ကနေလာပြီးတော့ကျူးကျော်နေထိုင်တာတွေရှိနေတာကြောင့်ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။ကျူးကျော်နေထိုင်သူတွေဟာစီးကပ်မဲ့ဈေးရောက်ချတာတွေနောက်ဥပဒေနဲ့ညှိစွန်းတဲ့လုပ်ငန်းတွေကိုလုပ်ကိုင်တာရှိတယ်ဆိုပြီးဖျားဂောပကအဖွဲ့နယ်လည်းမကြခဏဆိုသလိုပဋိပက္ခတွေဖြစ်ပါတယ်ဒီလိုမျိုးကြိုက်ထီးဥဖျားရဲ့ပုံရိပ်ကိုပါထိခိုက်လာနိုင်တဲ့အခြေအနေတွေကိုတပ်ဆိုင်ရာအာဏာပိုင်တွေဘက်ကဘယ်လိုများကင်တွယ်ဖြေရှင်းပေးနေပါသလဲဆိုတာကိုမြို့မခသတင်းအေဂျင်စီကမတ်မေတကြဟိန်တင်ဆက်ထားတာနားဆင်ပါရှင်
ကြည်နယ်စိုက်ထုံမြို့နယ်စိုက်ထီးဥတောင်ပေါ်မှာအနေနဲ့ရရက်ကလာရောက်နေထိုင်ကြတဲ့ကျူးကျော်သူတွေဟာတနေ့တစ်နေ့ပုံမှန်များပြားလာတဲ့အတွက်စီကံထိန်သိမ်းရေးကိုတင်းကျပ်စွာဆောင်ရွက်နေရတယ်လို့သိရပါတယ်စိုက်ထီးဥတောင်ပေါ်မှာအမြင့်နေထိုင်ကြတဲ့အိမ်တော်စုပေါင်း952စုကျော်ရှိနေပြီးတော့လူဦးရေအနေနဲ့လည်း2498ဦးနေထိုင်နေလို့ရင်းမြစ်တော်အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းတွေကသိရပါတယ်ကျူးကျော်နေထိုင်ကြသူတွေအနေနဲ့စိုက်ထီးဥတောင်ပေါ်မှာမင်းမင်းဇိုက်ဆန်းဆန်းလုတ်ကိုင်းနေမှုကိုလည်းဂောပကအဖွဲ့ကစိုက်ထီးဥစီတီတော်မြတ်ကြီးရဲ့ပုံရိပ်ကိုမထိခိုက်စေဖို့နဲ့ဥပဒေနဲ့အညီနေထိုင်သွားဖို့ပြင်းပြင်းစီကန်းတွေချမှတ်ထားတယ်လို့စိုက်ထီးဥစီတီတော်ဗန္နာတော်ထင်းဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ
်အခုဖြစ်တဲ့ကိစ္စကကျွန်တော်တို့စိုက်ထီးဥဖျားမှာဖြစ်ဆက်ဆက်ဖြစ်လာဒီဘောမှာကျွန်တော်တို့ကကျွန်တော်ဖြေတယ်နဲ့ဂောပကနဲ့ဖြစ်တဲ့ပြဿနာမဟုတ်ဘူးကျေးဇူးတင်ဒီပေါ်မှာကျွန်တော်တို့နိုင်ငံရေးအမြတ်ထုတ်မှုစီးပွားရေးအမြတ်ထုတ်လို့မှုအပွဲစည်းစည်းအသီးသီးကိုဟာလာကျွန်တော်တို့ခေါ်လို့ရတဲ့အချိန်မျိုးမှာခေါ်ပြီးတော့မိမိကိုယ်ကြိုးစီးပွားအတွက်เนาะကျွန်တော်တို့ဟာလာဖျားကိုခုတော့ဒီသာသနာညှိနှိုင်းအောင်ရသာသနာနယ်မြေမှာเนาะနိုင်ငံရေးလုပ်ွက်ကြီးတာလုပ်ပြီးတော့လှုပ်ရှားလာတဲ့အချိန်မျိုးကကျွန်တော်ခင်မှာဖြစ်လာတာမဟုတ်ပါဘူးဖြစ်ပေါင်းကြတယ်အဲ့ဒီအချိန်တွေကိုကျွန်တော်တို့ကဟာလာတဲ့ဒီလိုဘုရားရဲ့ပုံရုံပြည်ကဘာမှာအဝင်ဖြစ်တဲ့ဘုရားရဲ့အခြေအနေဟာလာကျွန်တော်တို့ဘုရားရဲ့ပုံရုံပြည်ဒီနိုင်ငံတော်ပုံရုံမပြည့်ရင်နောက်ခီးသွားလုပ်ငန်းဆင်ပြေသွားမှုစီကျွန်တော်တို့အဆင်ပြေအောင်လုပ်ရတဲ့ဘဝဖြစ်ပါတယ်ဒီပြန်ကြသေးတယ်နဲ့ကျွန်တော်တို့ဘာဝကနဲ့ဖြစ်တဲ့ဘဝဆိုတော့ဒီကြက်ကဖြစ်ကြအကြောင်းရှိနေမဲ့ကျွဲ့လက်လုပ်တဲ့ဟာကိုကျွန်တော်ရှင်းပြကြမယ်ခွတ်တမ်းမယ်ဆိုတော့သာသနာနဲ့ကျွန်တော်ညှိနှိုင်းပြီးတော့ကဘာပုံရိပ်ကိုတဲ့ဒီလိုပုံရိပ်ကိုကျွန်တော်ညှိနှိုင်းမှခံတယ်အဲ့တော့ကျွန်တော်ဥပဒေတိုင်းရအောင်လုပ်ပါမယ်
ကျူးကျော်နေထိုင်သူတချို့ဟာစီကံမဲ့ဈေးရောက်နာတွေအနှိမ့်လုပ်ငန်းတွေဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေကိုလုတ်ကင်နေတဲ့အတွက်အမှုခင်းတွေဖြစ်ပွားနေခြင်းဖြစ်တယ်လို့ဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ်
။နာသိစီတော့ရောက်လာကြတယ်လေပါတာပေါ့ဗျာ။အဲဒီအတိုင်းတော့ဒဇာဒဇာရောက်လာကြတာပေါ့။ပတ်သက်ရပတ်သက်ကြောင့်ရောက်လာကြတာတပုံကြီး။နော်။ဒါတော့သူပြောချင်တာအဲ့ဒါပဲ။ပြန်ရစည်းတဲ့စစ်စစ်မှန်မှန်နဲ့ကျွန်တော်တို့ကအမှန်ကမကြည့်လို့လှုပ်ရှားတဲ့လူကကျွန်တော်တို့ဂောပကရဲ့မြစ်တရက်ခံခြင်းနဲ့ဟုတ်လား။လမ်းညုံမှုပြုကိုကြီးပေးမှုနဲ့သူတို့သွားရောက်နေကြတာခင်ဗျားတို့မြင်တယ်ပြည့်နေပြီဟုတ်လားအဲ့လိုကပြောလို့အချောင်ရတယ်ဒီပေါ်မှာရတယ်ဆိုတဲ့အတိုင်းတာဒီပေါ်မှာပဲရမှုတစ်ခုပဲကြည့်ပြီးတော့ဘာသာဘာကျိုးမှဘာစည်းကမ်းမှမရှိတဲ့ဟာမျိုးဆိုကျွန်တော်ခွင့်မပြုနိုင်ဒီအတွက်တော့ကျွန်တော်တို့ဥပဒေရရအောင်ကျွန်တော်တို့နှိမ့်ခေါ်
လက်ရှိမှာတော့ဖေဒီရောဂောပကအဖွဲ့ကကျူးကျော်နေထိုင်သူနဲ့စီးတယ်တွေအပေါ်မှာအမှု15မှုနဲ့အမှုဖွင့်ထားလက်ရှိတယ်လို့သိရပါတယ်။စိုက်ကြီးဦးတောင်ပေါ်မှာဈေးမရောရကန့်သက်ထားတဲ့နေရာတွေမှာဈေးရောင်းချနေတဲ့ဈေးတယ်တွေကိုဈေးမရောမှုလိုက်လံတားဆီးရာကနေဈေးတယ်တွေနဲ့ဈေးဒီရောစီကံထင်းသိရင်အဖွဲ့တို့အထူးကြုံနေဖြစ်ခဲ့ကြပါသေးတယ်။စိုက်ကြီးဦးတောင်ပေါ်မှာဈေးရောင်းနေတဲ့ဈေးတယ်တူကတော့ခုလိုပြောပါတယ
်။ဖွဲ့ဒီနဲ့သူ့ပြီးတော့အလုပ်ကိုဝိုင်းထားတယ်။သူ့ကမရောင်းတဲ့ဘာညာပြောတယ်။အဲ့ဒီကြားထဲမှာအမားတို့ကဒီဈေးရောင်းမထမင်းစားတဲ့တို့ကအမားတို့အဆင်ပြေအောင်ရောင်းတယ်။သူတို့လက်ခံနဲ့စော့နဲ့ပေါက်တယ်။အခုနောက်ပိတ်ဆုံးအခါမှာအမားတို့အဖွဲ့စီအယောက်80နဲ့အပါဝအဖွဲ့တွေရောအပေါ်အဖွဲ့စီတွေရောအမားတို့ဝိုင်းဝန်းပြီးတော့စော့နဲ့ပေါက်တယ်။အလုံးမျိုးပေါ့ဆွဲလာရန်လာလောက်တဲ့အချိန်မှာအမားတို့ကတရားနဲ့တရားပေါ့နော်အမားတို့ဈေးရောင်းမှထမင်းစားရတယ်အမားတို့ဒီမှာကောင်းကောင်းမွန်မွန်ဈေးရောင်းနေပေါ့ပြန်ပြောတဲ့အခါကျတော့မလို့ဦးဒီတီလာမှဈေးရောင်းမရဘူးဘာညာဆိုတော့အမားတို့ဈေးပန်းတွေကိုတော့နံဖောက်တယ်ဆွဲတယ်အဲ့ရနေတော့ပြောလို့မရဘူးအမားတို့တရားဆွဲတာလေအခါသိပွားနောက်ထပ်တော့မခေါ်သေးဘူးခုမှအခုကျော်တင်လာတော့မှရှိတယ
်စိုက်ထီးဦးစီဒီတော်ကိုတနစ်တက်တနစ်လာရောက်ကြတဲ့ဖျားဘူးဧဘယ်ရီများပြားလာတဲ့အတွက်လမ်းပိတ်ဆို့ပြီးဈေးရောင်းခြင်းကမလိုလားအပ်တဲ့ပြဿနာတွေကိုဖြစ်ပေါ်စေသလိုတရားဥပဒေနဲ့မလွတ်ကင်းတဲ့ပစ္စည်းတွေကိုရောင်းချခြင်းကလည်းဖျားဖူးတွေကိုအနှောက်အယှက်ဖြစ်စေတယ်လို့ဂောပကအဖွဲ့ဝင်တွေကဆိုပါတယ်
။ဘလုံးရေပေါ်ရောင်းတာတို့နော်ဘလုံးရေပေါ်ရောင်းတာတို့အဲ့ဒါကျွန်တော်တို့စစ်သားတွေကိုဟိုရင်စစ်တွေစစ်တုံးတွေကိုအဲ့ဒါကျွန်တော်တို့လက်သက်စီတို့ဒါပေမဲ့တို့အမွေးပြည်တွေနဲ့ပေါင်းခံပြီးတော့ရောင်းနေရတယ်။စစ်စစ်ပေါ်မှာရောင်းစားလို့ရှိရင်ကျွန်တော်တို့ဖျားကျွန်တော်တို့ပြတ်တာလောင်းမရှိဘူးကျွန်တော်တို့ဟိုဒီကနေတက်ကြီးဥပရားတွေဝယ်သွားတယ်ကိုကြရင်တွေးလိုက်တယ်ပြတ်တာတွေပေါ်လာတဲ့အချိန်ကျတော့မှကျွန်တော်တို့ဒီသတင်းပို့တယ်နော်ဘာမှမကန်ရောင်းနေတဲ့ကိစ္စတွေကိုကျွန်တော်တို့ကအာမပြေချင်ဘူးတရားဥပဒေတွေလည်းဒုက္ခမရောက်ချင်ဘူ
းဈေးတယ်တူကတော့ကောင်းမွန်စွာဈေးရောင်းနေတဲ့ဈေးတယ်တွေကိုတော့တရားဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေဆောင်ရွက်နေသူတွေလို့ဆက်ဆံတာမျိုးကိုတော့မလုပ်သင့်ဘူးလို့ခုလိုပြောပါတယ
်သူတို့ကလမ်းကြီးနဲ့လူသားတွေကပိတ်တယ်ပေါ့အဲ့လိုမျိုးပြောတယ်ဒါပေမဲ့လမ်းဒီဒီကထားရင်တော့မကျင်းပါဘူးနောက်ကိုရောင်းလာဒီတဲ့တရားလုံးကတရားဘူးမရှိတဲ့ရက်ကိုပို့တော်မှဖြစ်ပါသေးတယ်တနည်းကတနည်းကနေကျက်တဲ့မှာခိုင်အောင်ရတာမရောင်းစားချင်ပါဘူးဒီလိုဘဝမျိုးတွေလေဒါပေမဲ့ဒီကစီးပွားရေးတွေစုပြည်လို့သတ္တမီကျောင်းသားကြီးကျောင်းသားတွေရှိတဲ့အတွက်အစုပြည်လို့လာရောင်းစားနေရခြင်းဖြစ်တယ်ဒါပေမဲ့သူတို့တွေကဒီရောင်းစားတဲ့တပန်းတွေပေါ့ဘူးဒီပြီးတော့အနိုင်ကျင့်နေအခုဒီနေ့တိုင်းနာမှာဆိုဆုံးဖြတ်မှုတွေလည်းဒါအားများပါတယ်နှစ်ခါသုံးခါရှိပြီဒီဘက်ဒီဖမ်းနေတိတ်ဆဲွားတယ်တိတ်ွားတဲ့ပစ္စည်းတွေကြောင့်ကိုယ်တွေလည်းပြန်ရင်းပြီးတော့ပြန်ရောဝယ်ရင်းအတွက်အကျိုးကြီးရလဲရှိပါတယ်ဒီလိုပြေးရတာဒီလည်းအတွက်အကျိုးသမားတွေကလည်းမနေဘူးဖြစ်စင်လာတော့ဒီလိုတွေလည်းပြိပကားတွေလည်းမဖြစ်ချင်ဘူးဒါမဲ့ဟိုအေးညောင်းနေတယ်ပဲဖြစ်ချင်တယ်ကကောင်းမွန်လေးပဲရောင်းစားချင်တယ်စပန်းတွေပဲတနိုင်တစ်ပိုင်းပဲရောင်းစားတာစီးပွားဖြစ်ကြီးလည်းမဟုတ်ဘူးဒီစားသူစားဖို့နေနေနဲ့တောင်းပြီးကြောင်းထားဖို့အရေးလေးတော့ပဲ
စိုက်ထီးဦးစီဒီတော်ကိုနှစ်စဉ်ပြည်တွင်းပြပခီးသွားဧည့်သည်ပေါင်းပန်း30ကျော်ထိဝင်ရောက်လျက်ရှိတယ်လို့သိရပါတယ်။ကျွန်မမေတ္တာဟိမမြမခမီဒီယာကနေသတင်းတွေကိုပေးပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတွင်းကူးတန်းသွားလာမှုခရီးသွားလုပ်ငန်းနဲ့ဈေးတွေကိုပါထိန်းချုပ်ထားတာကြောင့်မြန်မာနယ်စပ်ကနေတစ်သီးအဝယ်လဲရက်ဆိုင်လူနီးပါးဖြစ်နေပါတယ်။အဝယ်ကျသလိုဈေးလည်းကျနေတာပါ။ဖျဲသီးနဲ့သခွားသီးအများဆုံးထွက်တဲ့ရာသီမှာတရုတ်ကိုပြန်လဲတင်ပို့နိုင်မယ့်အလားအလာရှိနိုင်ပါသေးသလား။စိုက်ခင်းလုပ်ငန်းရှင်တွေအတွက်နယ်စပ်ကုန်သွယ်ရေးအခြေအနေကဘယ်လိုများရှိနေပါသလဲ။မူဆယ်105မိုင်ကုန်သွယ်ရေးဆောင်ကခွာညိုတစ်သီးပွဲယုံလုပ်ငန်းရှင်ဆိုင်းခင်မောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်။
ကိတ်တယ်မပိတ်ဘူးဆိုပေမဲ့တရုတ်ဖက်မှာသူ့ရဲ့ဟိုဟာခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကိုရောဂါကိုထိန်းချုပ်ဖို့ပြည်နယ်တစ်ခုနဲ့တစ်ခုအသွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီဒီမှာကနေမစင်းနိုင်ဘူးမစင်းနိုင်တော့ဝယ်လို့အားကျတယ်နောက်ပြီးတော့သူပြည်မထဲမှာဈေးခွက်တွေတော်တော်များများကပိတ်ထားတာရှိတယ်ပိတ်ထားတယ်ဆိုတာဈေးတွေပိတ်တော့အဝယ်တွေမရှိဘူး
young yard and no net retin or caran young yard at tip and the yard can no love chat of Alicia.
Caran young yard at tip. The payeti a bima, kuna say at I no love jazz in water. Don't the quam wager or the caran young yard at tip. Don't say at I no love that. Bama na apian jazz in the volina. The DFD, yeah, a cool less sheep. แน่ตั้วแม่ซื่อเนาะดิยองยะเดประมาณก็80 90ที่ก็จาซินตัวเลยดิยองซี้อเนเนี่ยเปียวแม่ซื่อเนาะดิเพยดีอ่ะแลดิไดแม้80อ่ะไข่น้องที่โหซี้จาซินตัวเลย80 90ตะความ้วยซื่อ50 โอเสียเปียวเลยสรุปชื่อลาลาปอนเนาะเสียรู้บลูเหมี่ยวมันทับได้เลยจนเราชื่อลาลาโหเปียวมาเลยสรุปว่าแต่ชื่อเนี่ยนะแต่ตรงเนี่ยตัวนี้มาตลอดเมียๆเราตัวเพิ่งชุบไหนหมู่อาชีพนี้บ่มาอะเมียหมู่ดิที่กูเฟบรุวารีแล้วบ่เนาะเฟบรุวารีแต่ชื่อเนี่ยนะแต่ตรงเนี่ยตัวนี้มาตลอดเมียๆเราตัวเพิ่งชุบไหนหมู่ตัวเพิ่งได้แล้วเหมี่ยวเล่นเลยเราวีรเพิ่งชุบไหนดิชื่อสิมาเพิ่งชุบไหนดิชื่อสิตัวเพิ่งได้แล้วเลบ้านมาตัวเ hotel restaurant any kan any apai ni ma pouman a chi ni chi ma tanaro ti ti le sa dong mu wa le ta phi phi tet la tu ka ra pouman a chi ni chi pi dan ne tanaro ye yang wai mu tanaro ye sai kwa chi chin tet la mai lo lo ma mye ma myaw le nai ma u ba lo lo tu ka ra a chi ni ti ngai lwa pi le naw wa lai la pi so tu ye sa dong mu pa ma na le ta phi phi tet la le ma ခုနပြောလို့ခီးသွန်းကဏ္ဍပေါ်မှာကျွန်တော်တိတိကလည်းမိခုနေရတယ်အ
ဲ့တော့ဆရာအနေနဲ့ဟိုဒီနေဆက်ကုံတဲ့ကြီးတူအနေနဲ့ပြည်တွင်းကဒီစိုက်ပျိုးထုတ်လုပ်သူတွေဖရဲခင်သခွားခင်ပိုင်ရှင်တွေပေါ့နော်သူတို့ကိုဆရာဘာများအကြံပေးနိုင်ပါသလဲဆုံးရှုံးမှုနည်းအောင်ပေါ့
ကျွန်တော်တို့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချတဲ့တောင်သူတွေကိုအကြံပေးချင်တာလောလောဆယ်အစိုးရဆုံးအခြေအနေကိုကျွန်တော်ရှုံတွေ့နေရတယ်။နောက်ပြီးတော့အခုဒီဖက်ကိုလောလောဆယ်တင်ဖို့မယ်ဆိုရင်တော့ဒီဖက်မှာရှိတဲ့ဝန်ဆောင်မှုအစိုးရကိုတွင်းရတဲ့အခွင့်အခနောက်ပြီးတော့ဒီတရားပို့ဆောင်မှုစရိတ်နောက်ပြီးတော့ထုတ်ပေါ်မှုစရိတ်တွေနဲ့ဘယ်လို့မှမကမိပါဘူး။ဒါကြောင့်အခုလောလောဆယ်ကျွန်တော်ချက်ထဲမှာရှိနေတယ်လက်ဆက်နေတဲ့အသေးတွေခဏထိန်းထားမယ်နောက်ပြီးတော့ပုံထားမယ်အဆုံးရှုံးခံရင်လည်းကိုယ်ချက်ထဲမှာအဆုံးရှုံးခံတာမှဒါတရင်ပဲရင်းရတာဗောလေနော်အဲ့ဒီဟာဖတ်ပြီးတော့အချိန်နေအခုအချိန်နေနဲ့ဒီဘက်ကိုတင်ပို့မယ်ဆိုရင်တော့နောက်တရင်ရင်းရပါလိမ့်မယ်ဆိုတော့နရင်းစလုံးရှုံးသွားနိုင်အရှုံးတက်တာအောင်တော့အချိန်နေကိုစောင့်ကြည့်ရုံပဲရှိတယ်ဒီထက်ပို့ပြီးတော့လဲကျွန်တော်အကြံပေးလို့မရပါဘူး
ဒီကုံစီအဝင်ပေါ့နော်ဆရာတို့ဒီဒိုင်းကိုကုံစီဝင်လာရောက်တော့ဘလို့ပုံစံမျိုးနဲ့ဝင်နေလဲတောင်သူတွေကဆက်ပြီးတော့ပဲပို့နေလို့ဆရာတို့ကုံစီဒိုင်းနေမှာဒီအသီးနှံနေအာပိုရှန်နေတဲ့အနေအထားမျိုးရှိပါသလား
အခုအနေအထားအရတည်တည်ပို့တဲ့တောင်သူတွေလဲတည်တည်နဲ့ချက်လက်တော့တီးကြတယ်ဒီရင်ချက်လက်တီးကြတော့ဒီမှာစေးခွက်နည်းနည်းဖြစ်တဲ့တခွားမွေးတော့နည်းနည်းပမာဏတစ်ခုနဲ့တင်နေတာတွေ့ရတယ်တခွားမွေးရအစီး90ကနေ80အသွေးမှာနေစင်ဝင်နေရောင်းရတယ်ဖရဲတီးကြတော့ရောင်းလို့ဟိုမရတဲ့သဘောအယောင်းဝိုက်ကိုရက်ထားလူနေနေအခြေအနေပဲမျိုးရှိဒီလက်ရှိအခြေအနေပေါ်မှာတောင်သူတွေကိုထိန်းချုပ်ဖို့တိုင်တောင်သူတွေကိုရှော့ပြီးတင်ဖို့တော့ကျော် message ပေးနိုင်တယ် message ပေးနိုင်ခဲ့တယ်ဒီတော့ဒီတင်ပို့တဲ့ပမာဏကလည်းကျဆင်းလာတော့ဒီသူ့ရဲ့ဝယ်လို့အားနဲ့သူ့ဟာသူတို့တော့အချိုးညီနေတာတွေ့ရ ไปวิธีมาปูนี่ละมิวเราไม่ใช่พี่แค่ได้แยกไปเนี่ยจังหวะที่วันเดินกุยมาปูนี่แหละเฮ็ดดีดีตันเชิงง่ายเราใช่เลยไอ้ท่าเลยนี่สิเสด็จง่ายตันปูปูปูวิโรกงด้วยแต่เราก็พี่นี่ละตัวอย่างอาสงชสงชเนี่ยนะมูรีวะเนาะ
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။သောရရှင်များရှင်မတ်ပြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေ
။သောရရှင်များရှင်မြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးသဖြင့်ရွေးကောက်ပွဲတက်ကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချွေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးသဖြင့်ရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာပြီးပြင်ဆင်မှုလူတာပြီးစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေ
။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။လူမှုကွန်ရက်တွေပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးစားနေပါတယ်။ဒီတော့ဘလို့အကြောင်းအရာမျိုးတွေကအမုန်းပွားဖော်ပြမှုတွေရှိနေပါသလဲ။ဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါသလဲဆိုတာကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်။
ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစ조사ရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညို
လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေ့လာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့နိုဘာစနစ်ရနေ့ကကြေညာတာမဟုတ်လားမဆင်မမော
။အွန်လိုင်းပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဋ္ဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြည်သက်အစိုးရတာဝန်ရှိသူတွေကပြောတယ်။ပြည်သက်တံပရာ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစွန်းရောက်သဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့။ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင်။
အခုလိုပြင်သစ်ဆူရနဲ့ပူပေါင်းလုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါရယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလည်းထိရောက်လို့အဆူရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗျ
သူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့တတ်မှတ်လဲဒီခါအရေးတစ်ခုတည်းကိုအာရုံစိုက်မှလာနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလာဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေသည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကဒီခါအရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ်
Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကိုပဲ UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်။ဘာလို့လဲဆိုရှမ်းနဲ့မှာဖြစ်နေတဲ့ကိစ္စတွေဒီဘာမှမလုပ်ဘူး။နောက်တစ်ခါကျကတိမှာဖြစ်နေတဲ့ပြည်ပကမှာတပ်ဖက်နဲ့တပ်ဖက်နဲ့ပြောကြဆူကြတဲ့ကိစ္စတွေရှိတယ်ဒါတွေကတော့ဒီဘာမှမလုပ်ဘူး။နောက်တစ်ခါကျလို့ချင်းပြည်နေနေမုံပြည်နေပတ်မှာဒီဘက်မှာလည်းတပ်ဖက်နဲ့တပ်ဖက်လူမျိုးစုအုပ်စုတပ်ဖက်ရင်းစည်းမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားပေါ့နော်ဒီလိုကိစ္စတွေရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီလိုဒီပတ်နေတဲ့အလုံးအကျုံပြောကြတာရှိကြတာရှိတယ်ဗျတပတ်အုပ်စုကိုဒီဒလိစံနဲ့ခိုင်းနိုင်ပြီးပြောတာတပတ်အုပ်စုကိုလူဝဲကုန်ကိစ္စညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာပဲတပတ်အုပ်စုကပြောမယ်ဟိုဘက်ကဂရုကောင်းနေအကုန်လုံးတတ်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတော့ညင်နေရတာပဲဒါကြလေကြလို့ရှိရင်တပတ်အုပ်စုကနေတပတ်အုပ်စုကိုလူကုန်ကိစ္စလူလို့သဘောမထားတော့ဘူးပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမှန်တန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေက ရှိနေတော့မယ်အဲ့အကောင့်တွေအကုန်လုံးကလည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီတန်တန်တန်တန်တိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်ဆွနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်သေးလာနေတဲ့ကုမြတ်သူကအခုလိုပြောပြတယ်ဗျ
အကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်ဗျ။ကိစ္စရဲ့အတိုင်းမှအခုလူချင်းကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ PNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တစ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လည်းကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာ။ဒီကြောင်သားလုံးသမားလယ်သမားတို့ဒီတော့တက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့။မီဒီယာသမားတွေကိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်။ဆိုတာနယ်ပယ်ပေါင်းစုံကြုံတွေ့နေရတဲ့ကြေညာလို့အထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်းနေကျွန်တော်တို့သာမန်ပေါ့ထိတ်ရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးတွေရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နယ်ပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရင်းနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်။လက်ရှိငင်းရတဲ့အခါမှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကဟိုတုံးဆွဲလိုနဲ့ပိုင်တဲ့ပိုင်နောက်တစ်ပိုင်ကတော့ကုမ္ပဏီနဲ့ပိုင်တဲ့ပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်တဲ့ပိုင်မှာဘာအဓိကသတ်ပြုရလဲဆိုပြီးပတင်းစကားပတင်းမားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အဲဒီတော့ပါတာဗီဒါဆိုင်ကသနာဖြစ်တယ်ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တဲ့ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေတော့တော့လောက်ရှိမနေဘူးဒီလိုအချက်တွေကဒီအမုန်းစကားတွေရဲ့အတင်းအပားတွေရဲ့တတိယစကားအတုပြောင်းတွေပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေမှာသူတို့တာဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအပြင်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေပါတော်စကားရဲ့ဟိုအခက်အခဲနာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွန့်ကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးရဲ့အကူအညီတွေကိုယူမှဖြစ်မှာပေါ့နောက်တစ်ပိုင်းတော့သုံးဆယ်ကျော်ပိုင်းကျွန်တော်တို့စီမှာဒီအတင်းအမျိုးစီပြပိုင်းခြားတဲ့ပညာရပ်ပေါ့နော်ဒီ media literacy ပြောမှာဒီကောင်အားနေတယ်ကြာအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့ရများကိုယုံတယ်တရားတွေအမုန်းပွားကြတဲ့မှတ်ချက်တွေပေးတာမျိုးရှိတယ်သူတတင်းအမှားတွေထွက်ပြန်ဖြန့်လာမျိုးရှိတယ်ဒီ media နှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တသားမရှိဘူးလို့မြင်ပါတယ်
ကျွန်တော်မြင်ပါရင်တော့တူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာပါလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းတင်ပြနားလည်ဖို့လို hate speech နဲ့လို definition ဖော်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီလိုရေးဆွဲမှလာ Facebook ကနေပြီးတော့သူ့ဘာသာ definition ဖွင့်မှလာပေါ့ဒီကိစ္စကိစ္စကိုကျွန်တော်ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်အဲ့ကမှာ free speech ပြောပိုင်ခွင့်ရတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်။ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမိုးစကားတက်ဖြည့်မှာ Facebook နဲ့6လအတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆီမမော
။မြန်မာနိုင်ငံကိစ္စမှာတော့အမိုးစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလား၊ Unicode နဲ့ရေးထားတာတွေကိုဖယ်မှာလား၊နှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုန်းစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါရဲ့ရှင်။ကိုသားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောက်တင်လာမှာတော့စုံမသွားတာ10နှစ်တောင်ရှိသွားပြီဖြစ်တဲ့ Fashion Designer Alexander McQueen အမတ်တရားသူ့ရဲ့ဘဝအကြောင်းပြောပြမှာဖြစ်ပါတယ်ဒီလိုမျိုးခေါ်တလောကထစ်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်တင်လာအစီအစဉ်မှာပြောပြပေးနေပါတယ် God but not forgotten ဒါကတော့အင်္ဂလိပ်စကားပြောသူတွေကြမှာခွဲခွာမှုတစ်ခုကိုဖော်ညွှန်းတဲ့စကားအသုံးတော်မှာကောထွက်သွားခဲ့ပြီ not forgotten သူ့ကိုဘယ်တော့မှမေ့မှာမဟုတ်ဘူးဆိုတဲ့စကားစုကကမ္ဘာကျော်ဒီဇိုင်နာ Alexander McQueen အတွက်ရည်ညွှန်းထားသလိုပါပဲပြီးခဲ့တဲ့ February 17ရက်နေ့မှာဆိုသူဆုံးမသွားခဲ့တာ10နှစ်တောင်ရှိသွားခဲ့ပါပြီအဲ့ဒီနေ့မှာပဲ Britain တော်ဝင်မိသားစုတွေက Cambridge မြို့သားကတော့ Catherine က Alexander McQueen ချုပ်ပေးသွားတဲ့ဝတ်စုံကိုသူ့ရဲ့အမတ်တရထုတ်ဝေခဲ့ပါတယ်ဆေးဝတ်စုံဒီဇိုင်းမျိုးယူထားတဲ့ကုတ်အင်းကြီးဖြစ်ပါတယ်
သူကအဲ့နေမှာပဲသူ့ရဲ့ခမွန်ဖြစ်တဲ့မင်းသားဝီလျံယောက်ခမအိရှိဇန်မင်းသားချားစ်နဲ့သူ့ရဲ့ဇနီးကမလာတို့နဲ့အတူအင်္ဂလန်မြောက်ပိုင်းကကာကွယ်ရေးဌာနရဲ့အစ်စ်ဖွင့်တဲ့ပြန်နလန်ထစင်တာကိုသွားပြီးတော့ကြီးရှုခဲ့တာပါစစ်ပြန်စစ်မှုတန်းတပ်သားဟောင်းတွေစေကုသမှုခံယူနေတာကိုသူတွေ့ဆုံပြီးတော့စကားတွေပြောခဲ့ကြပါတယ်ကိမ်းဝစ်မျိုးသားကတော့မင်းသမီးကိတ်ကဒီဇိုင်နာအလက်ဇန်ဒါမက်ကွင်းရဲ့လက်ရာတွေကိုအထူးနှစ်သက်တဲ့သူဖြစ်ပြီးတော့ဒီနေ့ဗြိတိသျရုပ်ရှင်ထူးချွန်စုချင်းမြင်ပွဲဘတ်တာမှာလဲအလက်ဇန်ဒါမက်ကွင်းရဲ့အင်ကြီးကိုဝစ်ခဲ့တယ်လို့သူ့ရဲ့ညီမ2019ခုနှစ်မှာမင်္ဂလာဆောင်တော့လဲအလက်ဇန်ဒါမက်ကွင်းရဲ့အင်ကြီးဝစ်ခဲ့တာပါ2017မှာသူ့မင်္ဂလာဆောင်တော့အလက်ဇန်ဒါမက်ကွင်းဆုံးမသွားပြီဖြစ်ပေမဲ့သူ့ brand ရဲ့ဖန်တီးမှုဒါရိုက်တာဆာရာဘက်တန်ရဲ့လက်ရာမင်္ဂလာဝစ်ဆုံးကိုဝစ်ခဲ့တာဖြစ်ပါတယ်ငယ်ငယ်ရွယ်ရွယ်နဲ့ကမ္ဘာကျော်အောင်မြင်တဲ့ဒီဇိုင်နာအလက်ဇန်ဒါမက်ကွင်းဟာ2010 February 17ရက်နေ့မှာပဲသူ့ရဲ့အိမ်မှာသိဆုံးနေတာတွေ့ခဲ့ရတာပါသူ့အသက်42နှစ်မွေးနေ့မရောက်ခင်တလအလိုလောက်မှဖြစ်ပါတယ်သိဆုံးရတဲ့အကြောင်းရင်းကတော့တကယ့်ကိုစိတ်မကောင်းစရာသူ့ဘာသူတက်တည်သွားတာဖြစ်ပါတယ်သူ့ရဲ့တကယ့်ကိုအထင်ကွမဲ့ကွန်မြူဖန်နေမှုတွေကြောင့်ကဘာကျော်တဲ့ဒီဇိုင်နာအလက်ဇန်ဒါမက်ကွင်းဟာလန်ဒန်ဖက်ရှင်သတင်းမှာမတိုင်ခင်မှာပဲသိဆုံးသွားတာဖြစ်ပြီးတော့အဲ့နှစ်မလ9ရက်နေ့မှာတော့သူ့ရဲ့ဖန်နေမှုလက်ရာတစ်တွေကိုပါရီဖက်ရှင်သတင်းပတ်မှာပြသဖို့လုပ်ထားတာပါမလ18ရက်နေ့1969ခုနှစ်မှာလန်ဒန်မြို့တော်မှာမွေးဖွားတဲ့အလက်ဇန်ဒါမက်ကွင်းဟာကလေး6ယောက်ထဲမှာအငယ်ဆုံးသားဖြစ်ပြီးတော့16နှစ်နဲ့ကျောင်းကထွက်ခဲ့ပြီးတော့အဲတော့အစင်လာနဲ့နာမည်ကြီးတဲ့အချုပ်ဆရာကြီးမှာအလုပ်တင်ဖြစ်နေဝင်ခွင့်ရခဲ့ပါတယ်။နောက်ဆုံးသူကလန်ဒန်မြို့မှာထင်ရှားတဲ့ Central St. Martin's College of Art and Design မှာ Fashion Design နဲ့မဟာဝိဇ္ဇာပွဲရခဲ့တာပါ။သူ့ရဲ့ကရုံးစပင်ပေါက်ပုံရင်နောက်ပြီးဒေါက်တာမာတင်ဘုတ်ဖနဲ့ရင်နဲ့သူ့ရဲ့ရဲရင်နဲ့ fashion design လက်ရာတွေကြောင့်သူ့ကို Hooligan of English Fashion English Fashion ရဲ့လမ်းတည့်ရလို့နာမည်ပြန်ပေးခဲ့ကြတာပါအခုဆိုရင်တော့ Alexander McQueen Fashion Design ကဟာကပြည်သက်က Gucci Fashion တစ်စိတ်ကြီးရဲ့အောက်မှာတစ်စိတ်တစ်ပိုင်းချင်းနဲ့ပါဝင်တာဖြစ်ပါလိမ့်ရှင်တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.မရေးသာတာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တင်းနေတာကြရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ9000ကျော်သွားပြီးသေဆုံးသူက1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုစတင်တဲ့ဟူဘေးပြည်နယ်မှာဒီကနေ့သေဆုံးသူ100ကျော်ရှိပါတယ်။တရုတ်နိုင်ငံပြင်ပမှာဖိုးကူးဆက်သူအများဆုံးတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှတီးခြားခွဲစောင့်ကြည့်ခံနေရတဲ့စိန်ခန့်အပျော်စီးတင်မောကြီးပေါ်မှာဖြစ်ပါတယ်။အဲဒီ Diamond Princess တင်မောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်20နဲ့ကယ်ထုတ်ခဲ့ပါတယ်။အဲဒီခီးတွေတွေက14ယောက်မှကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်နေပေမဲ့ရောဂါလက္ခဏာမပြတဲ့အတွက်သူတို့ကိုလည်းလေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။တင်မောဘော်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုကယ်လီဖိုးနီးယားနဲ့တက်ကဆက်ပြည်နယ်တွေကလေတပ်စခန်းတစ်ခုမှာ14ရက်တီးခြားခွဲစောင့်ကြည့်မှာဖြစ်ပါတယ်။ Diamond Princess စိန်ခန့်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးဆက်သူ69ယောက်ဒီကနေ့ထပ်တွေ့လာကြောင်းစုစုပေါင်းပိုးကူးဆက်နေသူက454ယောက်ရှိသွားပါပြီ။အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘားယာရုကနေနှုတ်ထွက်ပေးဖို့အတွက်အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်းတထောင်ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ်နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ရော့ဂျာစတုန်းအတွက်ထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြင်ဆင်လျှော့ပေါခဲ့ပြီးတဲ့နောက် Republican အစိုးရလက်ထက်မှာရောဒီမိုကရက်အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှေ့နေဟောင်းတထောင်တရာကျော်ကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲကြရင်ဒီရက်ရှိ Republican သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက် Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲတွေကိုနှစ်ပါးနာပြည်နယ်မှာကြိုတင်မဲတွေနဲ့အကျင်းပနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောရရှင်ဒီအားလုံးရွှေလန်းချမ်းမြေ့တဲ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.